မြန်မာနိုင်ငံတဝက်မှာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြို့တွေတဲကကလေးမြို့နဲ့နောက်တိုင်းပြည်ရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ရန်ကုန်မြို့တွေမှာကိုဗစ်ရောဂါဓာတ်ခွဲအတီးပြူလူနာတွေအတွက်ရောတန်လျာလူနာတွေအတွက်ပါအောက်ဆီဂျင်လိုအပ်ချက်ကကြီးမားနေစေဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ကယောဂတတိယလှိုင်းမှာယောဂကုသခံရသူနဲ့တည်ဆုံးသူတစ်နေ့ထက်တစ်နေ့တိုးလာနေပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကြာတာပင်းဤအထီးထုတ်ပြန်ချက်အရကယောဂအတီးပြူလူနာဥယေဟာ2,100ကျော်အထိရှိလာပါပြီ။ကုသသူအရေအတွက်ဟာလက်တွေ့မှာဒီထက်မကများနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရိဒတ်အဖွဲ့တွေကပြောထားပါတယ်။အတီးပြူလူနာရောယောဂတန်လျာရှိသူတွေပါများနေပြီးသူတို့ကိုကုသပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းအားနဲ့ပစ္စည်းကရိယာလိုအပ်ချက်တွေကလည်းယောဂဖြစ်ပွားရာဒေသအတော်များများမှာရင်ဆိုင်နေရတာပါ။စကိုင်းတိုင်းကလေးမြို့မှာကိုဗစ်ရောဂါပိုးရှိမှရှိစစ်ဆေးနိုင်တဲ့အရေအတွက်ထက်တန်လျာရှိသူဥယေကတိုးလာနေပြီးသူတို့ကိုစစ်ပေးနိုင်ဖို့အခက်တွေ့နေပါတယ်။လူနာတွေအများဆုံးလိုအပ်နေတာကအောက်ဆီဂျင်ဖြစ်ပြီးတော့ဓာတ်တွေကိုဒေသအခြေဆိုင်ပရိုက်တာအသင်းတွေနဲ့စေတနာရှင်တွေကကိုထူကိုထစနစ်နဲ့ရှာဖွေပြီးဖြစ်တင်ပေးနေပါတယ်။အရင်ကတည်းကသေဆုံးသူဥယေရောလာတယ်ဆိုပေမဲ့အောက်ဆီဂျင်အရေးပေါ်လိုအပ်ချက်ကတော့ကြီးမားနေတော့မယ်လို့ဒေသအခြေဆိုင်ပရိုက်တာအသင်းတခုရဲ့တာဝန်ခံတဦးကပြောပါတယ်
။အောက်ဆီဂျင်အခြေအနေကညီမကြီးပြတ်တုံးတက်တုံးမှာပဲဗျာ။ရောက်တဲ့နေရာလေးမှာဖြည့်လိုက်၊ပုံသွားလိုက်တော့အဲ့လိုမျိုးပါပဲဗျာ။သူပိုင်ရပိုင်ရပေါ့ဗျာ။သူသားပြီးတော့ရှာကြတာပေါ့ညီမရဲ့။တန်းလေးမုံလာမှကျွန်တော်တို့တန်းစီရတဲ့ဟိုဗါလေဖက်ကရရတောင်းရတဲ့အဲ့စနစ်တွေနဲ့လုံနေရတယ်ဗျာ။ဟိုအရင်သက်ဆိုင်တော့တေးတာပြီးတော့နည်းနည်းကျော့သွားပြီးပြောရမယ်ဗျာ။အောက်ဆီဂျင်လိုအပ်ချက်ကတော့ညီမကြီးဘူးဘလောက်ရောက်ရောက်ပုံနာပါပဲကြ။ဟိုတချို့နေရာမှာဆို၄သိန်းဆိုလဲရောင်းလာတာပုံနာပဲ၅သိန်းဆိုလဲပုံသွားတာပဲရောင်းနေဘူးကြ။တချို့ဆိုရင်အဲ့ဟိုဗါလဲအောက်ဆီဂျင်ဘူးမတက်နိုင်လို့အိမ်ဝင်ရောင်းပြီးတော့ဝယ်ဖို့လုပ်တဲ့လူများဆိုရှိတယ်ညီမကြီး
။ပိုးတွေ့တီပြူလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလဲကယောဂါကူးဆက်ခံရသူနဲ့တန်တရားလူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်ရှိနေပါတယ်။ယောဂတန်တဲ့ရရှိသူတွေကိုစစ်ဆေးနိုင်ဖို့နဲ့အတီးပြူလူနာတွေစေယုံတင်ကုသမှုခံယူနိုင်ဖို့အတွက်လည်းကန့်သက်ချက်တွေရှိနေတာပါဒီအပိုင်းတွေအတွင်းမှာတေဆုံးသူအစမတန်များလာလို့မြို့နယ်အလိုက်တကြိုဖို့ခွဲခြားသတ်မှတ်ထားရပါတယ်အခြေခံလူဒန်းစားနဲ့ဆက်ယုံအလုတ်သမားအဆောင်နေသူအများဆုံးနေတဲ့လိုင်သာယာမြို့နယ်ထဲမှာလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအလင်းမီအောင်ဆောင်ရွက်ပေးမယ်အသက်မမီတဲ့ဖြစ်ရပ်တွေကြုံရတာများလာတယ်လို့ပရိုက်တာဆောင်ရွက်ပေးနေတဲ့ဆရာတော်တစ်ပါးကမိန့်ပါတယ်
ကိုဘုံဘုံရှင်မှာဟိုဟာပေါ့နော်အောက်ဆီဂျင်တောင်းတဲ့သူတွေကိုဘုံဘုံတို့လိုက်ပြီးကုညီတယ်ကုညီတော့ရှင်လမန်ဆေးရုံကဆရာဝန်တွေရဲ့အကူအညီနဲ့ဘုံကြီးတို့ကဒီအောက်ဆီဂျင်လေးနည်းနည်းအရေးပေါ်တဲ့လမ်းကြောင်းလေးတွေကိုတွက်ယူနေလို့ရှိသေးတယ်အောက်ဆီဂျင်နဲ့ဖြည့်ပြီးဝါးကြီးလပ်ဖို့မယ်လို့တော့အဲ့လူတွေဆုံးသွားတယ်ကဲဘုံဘုံတို့လည်းမနိုင်တော့တဲ့တော့ကြောင့်မို့နှိဆိုင်ရပရိုက်တာတင်းနေတယ်ဒီလိုအကောင်းဆုံးပဲဆောင်ရပါလို့ဘုံဘုံတို့လည်းအကြံဉာဏ်ပဲပေးလိုက်တော့တယ်
စစ်ကောင်စီကတော့နိုင်ငံအတွင်းမှာရှိတဲ့ပြည်သူဆေးရုံတွေတက်မတော်ဆေးရုံတွေနဲ့ကျန်းမာရေးဌာနကိုဗစ်စင်တာအပါအဝင်ဘာသာရေးနဲ့စာသင်ကျောင်းတွေစီမှာကိုဗစ်ကာကွယ်ရေးအထောက်အပံ့ပစ္စည်းတွေနဲ့အောက်ဆီဂျင်အိုးတွေကိုဇူလိုင်လ၁ရက်နေ့ကစပြီးလှူဒန်းပေးနေတယ်လို့ထုတ်ပြန်ထားပါတယ်။ကိုဗစ်လူနာတွေရဲ့လိုအပ်ချက်နဲ့သေဆုံးသူတွေကိုတကြိုဖို့အထိလက်တွေလိုက်လံဆောင်ရွက်ပေးနေသူတွေကတော့သေဆုံးသူအတော်များများဟာအောက်ဆီဂျင်အလုံလောက်မရတာကနေအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့ကြတာလို့ပြောပါရရှင်။